ကျွန်တော်တို့ရှိမှရှင်ကမ္ဘာတစ်ဝှမ်းHIV/AIDS ရောဂါတိုက်ဖျက်ရေးတွေလူငယ်တွေဟာသိပ္ပံပညာရှင်တွေစီမံကိန်းမှုတွေမူဝါဒချမှတ်သူတွေနဲ့ပူးပေါင်းပြီးအဓိကအခန်းကဏ္ဍကပါဝင်သွားဖို့ ကုလသမဂ္ဂအိတ်ယောဂဆိုင်ရာဖွဲ့ရဲ့ရရှိကြည့်တူကကနေဒါနိုင်ငံမှာကျင်းပတဲ့2006ခုနှစ်အိတ်ယောဂဆိုင်ရာလူငယ်ညီလာခံဖွင့်ပွဲမှာပြောကြားသွားပါတယ်။ဒီညီလာခံကိုကျမတို့ VOA ကဒေါ်မိုးမိုးထွန်းနဲ့တက်ရောက်သတင်းယူနေတယ်ဆိုတော့ဒီညီလာခံအကြောင်းပြောပြပေးပါရှင်။ဟုတ်ကဲ့
တော်ရန်တိုမြို့မှာဒီကနေ့ကျင်းပမဲ့အစ်ယောဂဆိုင်ရာညီလာခံတက်ရောက်ဖို့ကမ္ဘာတစ်ဝှမ်းကအသက်16နှစ်ကနေ26နှစ်ကြာလူငယ်ပေါင်း1000ကျော်ရောက်ရှိနေပါတယ်။ဒီညီလာခံကြီးမကျင်းပတဲ့စနေနေ့ကတော့ကနေဒါအခြေစိုက် Toronto Youth Force တို့ရဲ့အဖွဲ့ကစုစည်းပြီးတော့အဲ့ဒီလူငယ်တွေကိုကြိုဆိုပွဲအစ်ညီလာခံကြီးမှာလူငယ်တွေတက်တက်ကြကြနဲ့အတိတ်ပဲဖြစ်ွားတဲ့အခမ်းကဏ္ဍကပါဝင်နေတာကိုအသိမှတ်ပြုတဲ့ပွဲလူငယ်တွေလည်းခံစားနေရတဲ့ HIV/AIDS ရောဂါတိုက်ဖျက်ရေးကာကွယ်တားဆီးရေးနဲ့ကုသရေးဆိုင်ရာစီမံကိန်းနဲ့မူဝါဒရေးဆွဲချမှတ်ရမှာ လူငယ်တွေဟာလည်းလူကြီးပိုင်းတွေနဲ့အတူအတိတ်ပဲပြေးွားတဲ့အခမ်းကဏ္ဍကနေပါဝင်လာနိုင်ရေးအများကအာရုံစိုက်လာစေဖို့လှုပ်ဆောင်ပွဲကိုကျင်းပခဲ့ပါတယ်။ယနေ့ကမ္ဘာမှာ
HIV/AIDS ယောဂါကူးစက်မှုနဲ့ယောဂါတန်အခမ်းအရဆုံးဟာလူငယ်တွေဖြစ်ပါတယ်။လန်ဒန်အခြေစိုက်ခရစ်စတန်အိတ်ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့ကတော့
HIV/AIDS ယောဂါနဲ့မိဘနဲ့ဖြစ်သွားရတဲ့လူငယ်ပေါင်းအာဖရိကဆာဟာရာအောက်ပိုင်းဒေသမှာ 17တန်းရှိတယ်လို့ခန့်မှန်းထားပြီး 2009ခုနှစ်ကျရင်43တန်းဖြစ်လာလိမ့်မယ်လို့သတိပေးထားပါတယ်။အစ်ယောဂါနဲ့ဖခင်ကိုဆုံးရှုံးခဲ့ရတဲ့ကာရော့မက်ကီဟာယူနီဆက်ကမ္ဘာကလေးများရန်ပုံငွေအဖွဲ့လူငယ်သတင်းတောက်ပါ။ကမ္ဘာမှာဖြစ်ပွားနေတဲ့
We provided basic HIV/AIDS information and some of the necessary skills.
HIV/AIDS ယောဂါနဲ့ဆိုင်တဲ့အခြေခံသတင်းအချက်အလက်တွေနဲ့တချို့လိုအပ်တဲ့တက်ကြွမှုတွေကိုထိရောက်စွာအသုံးပြုနိုင်မှုကျမတို့ကပေးခဲ့ပါတယ်။ဒါဟာဒီယောဂါနဲ့တည်ဆုံးရတဲ့ကျမတို့ရဲ့မိသားစုဝင်တွေရဲ့ကံကြမ္မာကျမတို့ပေါ်မကျစေဖို့လမ်းလည်းဖြစ်ပါတယ်။အစ်ယောဂါဆိုင်ရာ2006ခုနှစ်လူငယ်ညီလာခံဖွင့်ပွဲမှာတော့
UNECM ဟူဆောင်ညွှန်ကြားရေးမှူးဒေါက်တာပီယော့ကတနေ့တစ်နေ့ကိုအစ်ယောဂါထပ်ဖြစ်သူပေါင်းဟာ၄တန်းကနေ၅တန်းရှိတာကြောင့်မလို့ဒီယောဂါတိုက်ဖျက်ရေးကိစ္စကိုအလွန်မှအလေးနဲ့ထားဖို့လိုအပ်တဲ့အကြောင်းလူငယ်တွေလုတ်ကင်ဆောင်ရွက်နေတာကိုအတိအမှတ်ပြုသွားတဲ့အပြင်ယောဂါတိုက်ဖျက်ရေးမှာလူငယ်တွေကိုထောက်ခံအားပေးပံ့ပိုးသွားမှာဖြစ်တယ်လို့ကတိပြုခဲ့ပါတယ်။
But what I see now is that young people in more and more countries are sitting around the table.
ငယ်ငယ်တွေမှာလူငယ်တွေပို့ပို့ပြီးတော့ပွဲမှာထိုင်ပြီးခေါင်းဆောင်တွေနဲ့စကားပြောဆိုင်ကြပါပြီ။လူငယ်အတိုင်းဝိုင်းကရိုးစက်ဟောင်းလူကြီးတွေအရင်ကမှားခဲ့တဲ့အမှားမျိုးလုံးတော့မှမဟုတ်တော့ပါဘူး။လုံလောက်နေပါပြီ။ဆိုပြီးလူငယ်အတိုင်းဝိုင်းကမမမမတ်ရက်တီလာကကွဲပြားခြားနားတွေကပါကြီးတိစောက်ကြပါမယ်။ကျွန်တော်တို့ HIV virus မကူးစက်တဲ့ကပါကြီး HIV ကူးစက်နေတဲ့သူတွေရိုးရိုးရှုမခံရတဲ့ယောဂါကူးစက်မှုရရှိရဲ့ကပါကြီးတိစောက်ကြပါမယ်လို့
Dr. Piot ကပြောသွားတာပါလူငယ်တွေအနေနဲ့ယောဂကူးစက်ပြန့်နှံ့မှုစောင့်ကြည့်ရေးဆိုတဲ့အခမ်းကဏ္ဍကနေပြီးတော့စစ်ပြီးပါဝင်ကြဖို့ယောဂနဲ့ပတ်သက်ပြီးတော့မမျှတမှုတွေမှာတင်းကြီးမခံကြဘူးလို့အတွေ့
Dr. Piot ကတိုက်တွန်းသွားပါတယ်ဒီကနေ့ညနေမှာတော့ကမ္ဘာတစ်ဝှမ်းကနေလာရောက်ကြတဲ့သူပေါင်း1000ကျော်တက်ရောက်တဲ့ AIDS ညီလာခံမှာ AIDS ယောဂခံစားနေရတဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့စိတ်ရှုပ်ထွေးမှုနဲ့ ပျော်လင့်ချက်တွေကိုစောင့်ရက်ပေးဖို့အချိန်တန်ပြီးဆိုတဲ့အကြောင်းအရာကိုအဓိကထားပြီးတော့ဆွေးနွေးကြပါလိမ့်မယ်